မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်အတွက်ငွေကြေးအထောက်အပံ့တွေမရစေဖို့ရည်ရွယ်ပြီးအမေရိကန်အပေါင်းဝင်နိုင်ငံတကာရောက်မြန်မာတွေစနေနေ့ကဆန္ဒပြလှုပ်ရှားကြပါတယ်။သွေးစွန်းတဲ့ငွေကြေး Blood Money Campaign ဖြစ်နဲ့လှုပ်ရှားခဲ့ကြတာလို့ Washington DC သမ္မတအင်ဗျူရှိစူဝေးဆန္ဒပြသူတွေကမြန်မာရေးလှုပ်ရှားသူကိုရင်အေးကပြောပါတယ
်။မတရားအာဏာသိမ်းစစ်ကောင်စီကိုငွေကြေးထောက်ပံ့နေတဲ့ကုမ္ပဏီတွေနဲ့ပတ်သက်ပြီးတော့ဒီကျိုးပိုက်တဲ့ Administration ကနေပြီးတော့ရေးယူဆောင်ရွက်တော့ဒီဆန့်ကျင်တဲ့လုပ်တဲ့ကောင်အထူးသဖြင့်တော့စစ်ကောင်စီမြေကြီးစစ်နေတဲ့ဒီ MOG ကိုဆန့်ကျင်တဲ့မှာဖျက်ဖို့အရင်ရေးကြည့်ပါ။အဲဒါကြောင့်ဆိုတော့တနည်းနည်းကိုကျွန်တော်တို့ပီလီယံနဲ့ချီပြီးတော့ဒီငွေတွေကိုစစ်ကောင်စီကလူတက်နဲ့ဝယ်နေတာတုံးနေတယ်။ဒီလူတွေကိုနှိမ့်ချတဲ့နေတာတုံးနေတယ်။အဲဒါကြောင့်ဒီ MOG ကိုဆန့်ကျင်လို့ဖို့လဲတဲ့ကိုကျွန်တော်တောင်းဆိုမှာဖြစ်တယ
်။မြန်မာနိုင်ငံမှာ February 1ရက်အာဏာသိမ်းခဲ့တဲ့စစ်တပ်ကိုဆန့်ကျင်တဲ့လှုပ်ရှားမှုကိုတော့ American, Canada, Britain, Australia, Japan, South Korea, Taiwan, Israel နဲ့ဥရောပ17နိုင်ငံတွေမှာရောက်နေတဲ့မြန်မာရေးလှုပ်ရှားသူတွေပူးပေါင်းပါဝင်ခဲ့ကြတာပါ။ကနေဒါရောက်မြန်မာရေးလှုပ်ရှားသူတွေက Vancouver မြို့မှာစုဝေးပြီးမြန်မာရေနံကုမ္ပဏီ MOG ကိုပေးရမယ်ငွေတွေကိုဆိုင်းငံ့ထားဖို့ Chevron နဲ့ Total ရေနံကုမ္ပဏီတွေကိုတောင်းဆိုခဲ့ကြတယ်လို့ဥရောပ Netherlands နိုင်ငံ Amsterdam မြို့မှာလည်းဆန္ဒပြတောင်းဆိုခဲ့ကြတာပါ။ Australia နိုင်ငံ Perth မြို့မှာတော့ချင်းပြည်နယ်နဲ့မကွေးတိုင်းစကိုင်းတိုင်းတွေမှာစစ်ကောင်စီတပ်တွေရဲ့တိုက်ခိုက်မှုတွေရပ်တန့်ဖို့ဒေါက်တာဆန်းစုကြည်နဲ့သူ့ရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှွန်တန်နော့အပါအဝင်အဖမ်းဆီးခံရသူတွေအားလုံးကိုချက်ချင်းပြန်ပြီးလွှတ်ပေးဖို့ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ကုလဆိုင်ရာမြန်မာအသံမှတ်ကြီးဦးကျော်မိုးထွန်းကိုထောက်ခံကြောင်းစုဝေးဆန္ဒပြတောင်းဆိုခဲ့ကြပါတယ်။